Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်ဩဂုတ်လ15ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါသတင်းတွေကိုမတ်သိမ့်ကြီးတိုင်းနဲ့အတူပြောပြပါပါဒီမနေ့နောက်ဆုံးရထူးခြားတဲ့သတင်းတွေကတော့ဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့အမှုတော်များများကိုဒီကနေ့ဆုံးဖြတ်ချက်ချမှာဖြစ်ပါတယ်ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်လာပါတယ်ကမ္ဘာကျော်စာရေးဆရာဆယ်မွန်ရက်စတီကိုဓာတ်နဲ့ထိုးမှုကန့်ကွက်တဲ့ဟဲလီပေါ်တာစာရေးဆရာမှလည်းချိန်ကြောက်ခံရပါတယ်အီရန်နိုင်ငံကကူဝိတ်နိုင်ငံနဲ့ပြန်လဲတန်တမာဆက်ဆံရေးလုပ်လိုက်ပါတယ်။စတဲ့သတင်းတွေကိုပြောပြမှာပါမသိကြီးထိုင်ရေ
။ကောင်းပါပြီရှင်။ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှာတော့ဩစတြေးလျရဲ့ဗဟိုလက်ဝဲရေးအစိုးရတည်လက်ထက်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေဖြည့်လျှော့ပေးဖို့ရွှေ့ပြောင်းရေးဆောင်ရွက်သူတွေကလိုလားနေကြပါတယ်။
For many of the refugee movement, the Bilawila family is seen as a grand performative gesture, but it is the
gesture. ကြက်ကင်မနာစင်ချရအောင်ပါရှင်။ Ukraine စစ်ပွဲအစပိုင်းကလေးကရုရှားမှာအတိုက်ခံတွေကိုဖိနှိပ်ထားရေးပို့လုလာတဲ့အကြောင်း COVID ကပ်ပေးကြောင့်စစ်ပွဲရေးကမောက်ကမဖြစ်မှုနဲ့အတူကြားမှာတန်းတူမှုအရေးမှလည်းဆုတ်ယုတ်ကျဆင်းမှုတွေရှိလာတယ်ဆိုတဲ့အချင်းနေဆိုင်ရာသတင်းဆောင်မတွေကိုဒီမနေ့ခင်မှာတင်ပြပေးမှာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတ်တန့်တဲ့ထူးခြားဆန့်ပြသတင်းများအစီအစဉ်တို့ကိုထုတ်လွှင့်ပေးပါမယ်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အဖွဲ့ကအာဏာပြန်လည်ရယူခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့ဒီကနေ့ဩဂုတ်လ15ရက်နေ့ကိုနိုင်ငံတော်အားလိုက်ရအဖြစ်ကြေညာလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေထောက်ပံ့ထားတဲ့အာဖဂန်အစိုးရတပ်ဖွဲ့တွေရဲ့ခုခံမှုမရှိသလောက်နဲ့တာလီဘန်တပ်ဖွဲ့တွေဟာနိုင်ငံအနှံ့ကိုထိန်းချုပ်နိုင်ခဲ့ရာကမနစ်ဩဂုတ်လ15ရက်နေ့မှာတော့မြို့တော်ကာဘူးကိုသိမ်းပိုက်နိုင်ခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကိုစန့်ကျင်တိုက်ခိုက်အနိုင်ယူခဲ့တဲ့ဂျီဟတ်ဟိုလီဝါအောင်ပွဲတနှစ်ပြည့်အထိမ်းအမှတ်အနေနဲ့ဩဂုတ်လ15ရက်နေ့ကိုနိုင်ငံတော်အားလိုက်ရအဖြစ်သတ်မှတ်လိုက်တာလို့တာလီဘန်အဖွဲ့ကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်နိုင်ငံတပ်ဖွဲ့တွေကတာလီဘန်အဖွဲ့နဲ့အနည်း20နီးပါးတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကနေဆုတ်ခွာခဲ့ပါတယ်။အဲ့ဒီနောက်တာလီဘန်အဖွဲ့ကသူတို့အာဖဂန်မြေပေါ်ကနေအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကိုတိုက်ခိုက်ဖို့အတွက်အယ်ကိုင်ဒါအပါအဝင်ဘယ်အကြမ်းဖက်အဖွဲ့ကိုမှခွင့်ပြုမှာမဟုတ်ဘူးလို့ကြေပေးခဲ့ပါတယ်အကြမ်းဖက်သမားတွေလက်မခံဘူးလို့ပြောဆိုခဲ့ပေမဲ့ကာဘူးမြို့တော်ကနေအိမ်တအိမ်မှာပြီးခဲ့တဲ့လကအယ်ကိုင်ဒါခေါင်းဆောင်အာမင်အယ်ဇဟာကွာရီကိုအမေရိကန်ကဒရုန်းမောင်းသူမဲ့လေယာဉ်ကနေဒုံးကျည်နဲ့ပစ်ခတ်တပ်ဖြတ်ခဲ့ပါတယ်ခင်ဗျာ
အမေရိကန်လွတ်တော်ဆောင်အနီးကအတားအဆီးကိုတနင်္ဂနွေနေ့မနေ့အစောပိုင်းမှာကားနဲ့ဝင်တိုက်တဲ့မြို့သားတဦးဟာတနက်ကိုမိုးပေါ်ထောင်ပစ်ခတ်ခဲ့ပြီးတော့သူ့ကိုယ်သူအဆုံးစီရင်သွားပုံရပြီးတေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မြို့တော် Washington DC East Capitol လမ်းနဲ့ Second Lunge မှာတိုက်မိပြီးမီးလောင်နေတဲ့ကားတွေကနေအဲ့ဒီအမျိုးသားထွက်လာတာဖြစ်တယ်လို့ American လွှတ်တော်ရဲတပ်ဖွဲ့ကပြောပါတယ်။လွှတ်တော်အမတ်တွေကိုပြစ်မှတ်ထားတဲ့ပုံမျိုးမတွေ့ရသေးကြောင်းနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကပစ်ခတ်ခဲ့ပုံမရကြောင်းလဲလွှတ်တော်ရဲတပ်ဖွဲ့ကပြောပါတယ်။ East Capitol လမ်းတစ်လျှောက်မှာအဲ့ဒီအမျိုးသားကတနက်နဲ့အချက်အတော်များများပစ်ခတ်ခဲ့တယ်လို့လည်းရဲကပြောပါတယ်။ရဲတပ်ဖွဲ့ကတုံ့ပြန်ချင်းကပ်ခဲ့တာမှာအမျိုးသားကသူ့ကိုယ်သူပစ်ခတ်ခဲ့တဲ့အကြောင်းလဲရဲကပြောပါတယ်။တခြားသူတဦးတယောက်မှတော့ဒဏ်ရာမရပါဘူး။ဝါရှင်တန်မြို့တော်ရဲတပ်ဖွဲ့ကအခုတေဆုံးမှုကိုစုံစမ်းစစ်ဆေးနေပြီးဒီအမျိုးသားရဲ့အမည်နဲ့ဘာရည်ရွယ်ချက်နဲ့လုပ်ခဲ့တယ်လဲဆိုတာဒီကိုတော့မထုတ်ပြန်သေးပါဘူးရှင်
။ဂျေရုဆလင်မြို့တော်ဟောင်းအနီးကဘတ်စကာတစီကိုတနင်္ဂနွေနေ့အစောပိုင်းကပါလက်စတိုင်းတနတ်သမားတဦးကပစ်ခတ်ခဲ့ရာအစ္စရေးရှေ့ဦးတန်းရရှိခဲ့တယ်လို့အစ္စရေးရဲတပ်ဖွဲ့နဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်။အဲ့ဒီအထက်ကနှစ်ဦးဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့လည်းပြောပါတယ်။ဂျေရုဆလင်မြို့တော်ဟောင်းနိုင်ငံရဲ့အပြင်ဘက်ဇီယွန်တောင်ကုန်းပေါ်ကဒေးဗစ်ဘုရင်ရဲ့တင်းကျိုင်းကူအနီးကားရရာနေရာမှာ အဲ့ဒီဘတ်စ်ကယက်နာထားစဉ်ပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းစစ်သွေးကြွတွေနဲ့အစ္စရေးတို့အကြအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်သတင်းတစ်ပတ်အကြာအခုဖြစ်ရဖြစ်ပေါ်လာခဲ့တာပါ။အခုဖြစ်ရမတိုင်ခင်ကပါလက်စတိုင်းအစ္စလာမစ်ဂျီဟတ်တမှုတွေကိုအစ္စရေးတပ်ဖွဲ့တွေကတပ်ဖြတ်ခဲ့ပြီးတဲ့နောက်ဂါဇာကမ်းမြောင်ဒေသမှာ၃ရက်ကြာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဒါအပြင်မကြာသေးခင်ကဂျော်ဒန်မြစ်အနောက်ဘက်ကမ်းခြေမှာလည်းဣသရေလတပ်ဖွဲ့တွေကပါလက်စတိုင်းစစ်သွေးကြွ၃ဦးကိုတပ်ဖြတ်ခဲ့ပါတယ်ခင်ဗျာ
။ကူဝေးနိုင်ငံကအီရန်ဆိုင်ရာတပ်အမတ်ကြီးခန့်အပ်လိုက်ကြောင်းနှစ်နိုင်ငံစလုံးကတင်းငွေနေနေမှာပြောပါတယ်။၂၀၁၆ခုနှစ်အတွင်းအီရန်နဲ့ဆော်ဒီအာရေဗျာကြားဆက်ဆံရေးတင်းမာနေချိန်မှာဆော်ဒီနဲ့သွေးစည်းညီညွတ်မှုအနေနဲ့ကူဝေးကအီရန်ဆိုင်ရာတပ်အမတ်ကြီးကိုပြန်ခေါ်ခဲ့ပြီးတဲ့နောက်၆နှစ်အကြာမှာတပ်အမတ်ကြီးပြန်လည်ခန့်အပ်မှုဖြစ်တာပါ။အီရန်ဆိုင်ရာကူဝေးတန်မတ်ကြီးအဖြစ်ခန့်အပ်ခံရတဲ့တန်မတ်ကြီးဘီဒါအက်ဗ်ဒူလာအဲလ်မူနီကသူ့ရဲ့တန်မတ်ခန့်အပ်လွှာကိုမြို့တော်တေရန်မှာအီရန်နိုင်ငံခြားရေးဝန်ကြီးဟူစိန်အာမီယာအက်ဗ်ဒူလာဟင်တန်ပေးအပ်ခဲ့ကြောင်းအီရန်နိုင်ငံခြားရေးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အဲလ်မူနီကိုအီရန်ဆိုင်ရာကူဝိတ်တန်မတ်ကြီးဖြစ်ခန့်အပ်ခဲ့ကြောင်းကူဝိတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအတည်ပြုထားပါတယ်။ကူဝိတ်ဆိုင်ရာအီရန်တန်မတ်ကြီးကတော့ရှိထားပြီးဖြစ်ပါတယ်။ဆွန်နီမွတ်စလင်အင်အားကြီးဆော်ဒီအာရေဗျာကရှီရိုက်အများစုအီရန်နဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်လာချိန်မှာပဲကူဝိတ်ဘက်ကဆောင်ရွက်ချက်ထွက်ပေါ်လာတာပါ။ထင်ရှားတဲ့ရှီရိုက်ဘာသာရေးဆရာတဦးကိုဆော်ဒီအာရေဗျာကကွပ်မျက်ခဲ့ပြီးတဲ့နောက်2016ခုနှစ်အတွင်းမှာပဲအီရန်ဆန္ဒပြသူတွေကအီရန်မှာရှိတဲ့ဆော်ဒီတန်ရုံးကိုစီးနှင်းဝင်ရောက်ခဲ့ကြပြီးတဲ့နောက်ဆော်ဒီကအီရန်အစိုးရနဲ့ဆက်ဆံရေးဖျက်တောက်ခဲ့တာဖြစ်ပါတယ်။ဆော်ဒီအာရေဗျဘက်ကရက်တည်တဲ့အနေနဲ့တခြားသောပင်လယ်ကွေ့နိုင်ငံတွေကအီရန်နဲ့ဆက်ဆံရေးလျှော့ချခဲ့သလိုကူဝိတ်ကလည်းတန်အမတ်ကြီးကိုပြန်ခေါ်ခဲ့တာဖြစ်ပါတယ်။အာရဗ်စော်ဘွားများပြည်ထောင်စု UAE ကလည်းအီရန်ကိုတန်အမတ်ကြီးစေလိုရေးဆောင်ရွက်နေကြောင်းအကြီးတန်းတာဝန်ရှိသူတို့ကပြီးခဲ့တဲ့လအတွင်းမှာပြောပါတယ်။ဆော်ဒီအာရေဗျနဲ့အီရန်ကြားမှာလည်းပြီးခဲ့တဲ့နှစ်အတွင်းဓာတ်ရိုက်ဆွေးနွေးမှုတွေရှိခဲ့ပါတယ်ရှင်။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 11.3 MHz ပိုင်းဒိုမီတာ40 kHz 9.3 MHz ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။ဖန်စီခံရတဲ့ဒေါ်အောင်ဆန်းစုကြည်အပေါ်ရာဇဝတ်ကြောင်းအရာဆွဲဆိုထားတဲ့အမှုတော်တော်များများကိုဒီကနေ့ဩဂုတ်လ15ရက်တနင်္လာနေ့မှာမြန်မာစစ်ကောင်စီတရားရုံးကဆုံးဖြတ်ချက်ချဖို့စီစဉ်ထားတယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။သူ့အပေါ်ချမှတ်ထားတဲ့အမှုတစ်ခုချင်းစီအတွက်ထောင်ဒဏ်15နှစ်စီချမှတ်ထားပါတယ်။အသက်89နှစ်အရွယ်ရှိနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုမနှစ်နှစ်ဆန်းပိုင်းကစစ်အာဏာသိမ်းပြီးကတည်းကဖမ်းဆီးခဲ့ပြီးအဂရီလိုက်စားမှုအပါဝင်အ ਨੇ ဆုံးအမှုပေါင်း20နဲ့စွဲချက်တင်ထားပါတယ်။အဲ့ဒါတွေအားလုံးကိုဒေါအောင်ဆန်းစုကြည်ကညင်းပယ်ထားပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်တရားစီရင်မှုနဲ့ပတ်သက်တဲ့သတင်းတွေဟာနိုင်ငံပိုင်သတင်းမီဒီယာကတဆင့်အကန့်အသတ်နဲ့သာသိရှိခွင့်ရရှိကြပါတယ်။မနှစ်ဖေဖော်ဝါရီလဆန်းကစစ်အာဏာသိမ်းပြီးနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ဟာတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပါပြီ။သူမရဲ့၄ရက်ကြာခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တသန်းနီးပါးခိုလုံနေရာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ထိုးစစ်တွေအတွင်း2019ခုနှစ်မှာမွတ်စလင်အများစုရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပြီးဒီအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာကုလသမဂ္ဂတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်အမှုနဲ့လဲဆက်လက်ရင်ဆိုင်နေရတာပါ။အခု9နှစ်ကြာလာချိန်ထိဒုက္ခသည်တွေကတော့သူတို့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးအာမခံချက်မရှိဘဲနေရာရင်းကိုပြန်ပို့ညှဉ်းဆုပ်နေစေဖြစ်တာကြောင့်လက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ဘက်ကစိတ်ရှည်တီးခံမှုရော့လာနေပါတယ်။တချိန်တည်းမှာပဲဝန်ကြီးချုပ်ရှိတ်ခါစီနာရဲ့လက်ထက်မှာနိုင်ငံတွင်းအခွင့်အရေးမှတ်တမ်းတွေကြောင့်ဝေဖန်ခံနေရတာပါ။အခုခီးစဉ်အတွင်းမှာတော့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးလဲဝန်ကြီးချုပ်နောက်နိုင်ငံတွင်းကတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ တရားဥပဒေနဲ့မညီတဲ့တပ်ဖြတ်မှုနှိပ်စက်ညှဉ်းပန်းမှုနဲ့အဓမ္မအစဖြောက်ခံရမှုတွေအပါအဝင်ဆိုးရွားလာတဲ့အခွင့်အရေးချိုးဖောက်မှုတွေကိုချက်ချင်းရပ်ဆိုင်ရေးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးအနေနဲ့လူသီးရှင်ကြားတောင်းဆိုဖို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW အပါအဝင်အဖွဲ့အစည်း၉ခုကလည်းတောင်းဆိုထားပါတယ်ရှင
်။ဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကနေတနင်္ဂနွေနေ့ကပထမဦးဆုံးအကြိမ်အနေနဲ့ကောက်ပဲသီးနှံတွေတင်ဆောင်လာတဲ့ကုလသမဂ္ဂတင်မော့ဟာအငတ်ဘေးအန္တရာယ်ရင်ဆိုင်နေရတဲ့အီသီယိုးပီးယားနိုင်ငံကိုတွားရောက်ပို့ဆောင်နေပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစာနယ်ဧကအစီအစဉ် WFP ရဲ့ဒုတိယညွှန်ကြားရေးမှူးမာရီယန်နီဝတ်ကအခုလိုပြောပါတယ်
။ This ship will be taking 23,000 metric tons of wheat to the hungry people.
ငတ်မနေကြတဲ့အီသီယိုးပီးယားပြည်သူတွေအတွက်ဂျီဘူတီနိုင်ငံကနေတဆင့်ပေးပို့ဖို့အတွက်ယူကရိန်းနိုင်ငံကနေအဲ့ဒီသင်္ဘောနဲ့ဂျုံမက်ထရစ်တန်ချိန်2,300ပယ်ဆောင်လာပါတယ်လို့ပြောသွားတာပါလိုင်ဘေးရီးယားအလံလွှင့်ထားတဲ့ Brave Commanders အမည်ရှိအဲ့ဒီသင်္ဘောဟာယူကရိန်းနိုင်ငံအိုဒက်ဆာမြို့အရှေ့ပိုင်းစိုက်ကန်းကနေအာဖရိကဥချိုဒေသရှိဂျီဘူတီနိုင်ငံကိုထွက်ခွာသွားမှာဖြစ်ပါတယ်အဲ့ဒီကနေတဆင့်အီသီယိုးပီးယားနိုင်ငံကိုကုလသမဂ္ဂစာနယ်ဧကအစီအစဉ် WFP ကနေလွှဲပြောင်းပေးမှာဖြစ်ပါတယ်ရုရှားကျူးကျော်မှုစတင်ခဲ့တဲ့ဖေဖော်ဝါရီလကစပြီးယူကရိန်းနိုင်ငံအနေနဲ့ပင်လယ်နက်ကနေပြည်ပကိုကောက်ပဲသီးနှံတွေရောင်းချခွင့်မရရှိခဲ့ပါဘူး။အဲဒီလိုအခြေအနေတွေကြောင့်ပြီးခဲ့တဲ့သတင်း၃ပတ်လောက်ကရုရှားယူကရိန်းတို့ဟာကုလသမဂ္ဂနဲ့တူရကီတို့ရဲ့ကြားဝင်ညှိနှိုင်းပေးမှုနဲ့ယူကရိန်းကောက်ပဲသီးနှံတွေပြန်လည်ရောင်းချခွင့်ပြုဖို့သဘောတူညီခဲ့ကြပါတယ်။အခုယူကရိန်းကောက်ပဲသီးနှံတွေကိုတွားရောက်ရောင်းချပေးတဲ့အီသီယိုးပီးယားအပါအဝင်နိုင်ငံ၅နိုင်ငံကိုကုလသမဂ္ဂကအငတ်ဘေးဆက်ရောက်နိုင်တဲ့အခြေအနေရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
။ဆာယေးဆီယာဆယ်မန်ရာရှ်တီကိုဒါနဲ့ထိုးမှုကိုကန့်ကွက်ရှုတ်ချချောင်းဆာယေးဆီယာမှ JK Rowling က Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတဲ့နောက်သူမကိုအွန်လိုင်းကနေချင်းချောက်တယ်ဆိုတဲ့ကိစ္စကိုစုံစမ်းနေချောင်းစကော့တလန်ရဲတပ်ဖွဲ့ကတင်းင်းကနေနေမှာပြောပါတယ် Harry Potter Foundation ဆာယေးဆီယာမှ JK Rowling ကဆာယေးဆီယာရာရှ်တီရဲ့သတင်းကိုကြားရပြီးအင်မတန်စိတ်မသက်မသာဖြစ်ရချောင်းနဲ့ဆာယေးဆီယာရာရှ်တီအဆင်ပြေဖို့မျှော်လင့်ချောင်းပြောဆိုခဲ့တာပါဒီပြောဆိုချက်ကို Twitter မှာပြန်ပြီးတော့ရေးသားသူတို့ကမစိုးရိမ်ပါနဲ့နောက်တစ်ခါတော့ခမားအလှဲ့ပါလို့ရေးသားခဲ့တာဖြစ်ပါတယ်ဒီလို Twitter ပေါ်ကချင်းချောက်ရေးသားချက်ကိုတော့ရဲတပ်ဖွဲ့ကလည်းကင်တွယ်ဆောက်ရွက်နေပါတယ်လို့ဆာယေးဆီယာမကပြောဆိုထားပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥခင်မောင်စုမင်းနဲ့တူပြောပြပေးကြတာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်လေးနှစ်လောက်လွင်မှုကြီးကြပ်ရေးဆိုင်ရာပြဿနာဖြစ်နေတဲ့သီရိလင်ကာမိသားစုအတွက်အမြဲတမ်းနေထိုင်ခွင့်ဗီဇာပေးဖို့ဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်ကိုဒုက္ခသည်ဆိုင်ရာအဖွဲ့တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းမကြသေးခင်ကမှဩစတြေးလျမှာရွေးကောက်တင်မြှောက်ခံရတဲ့ဗဟုလဝဲရင်အစိုးရလက်ထက်မှာလည်းအရင်အစိုးရကအလျှော့မပေးခဲ့တဲ့တင်းမာတဲ့မူဝါဒတွေဆက်လက်ထားရှိမှာကိုတော့စိတ်ပူနေကြတယ်လို့ဆစ်ဒနီကနေဖင်မာစာသတင်းပေးပို့ထားပါတယ်ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်ဩစတြေးလျနိုင်ငံကွင်းစ်လန်ကိုရောက်နေတဲ့နရီစလင်ဟန်မိသားစုကိုလွန်ခဲ့တဲ့၄နှစ်တုန်းကသူတို့ရဲ့ဗီဇာတက်တန်းကျော်သွားချိန်မှာသူတို့နေထိုင်ရာအိမ်ကနေဖမ်းသွားခဲ့တာဖြစ်ပါတယ်သူတို့တွေဩစတြေးလျမှာနေထိုင်နိုင်ဖို့နိုင်ငံရေးခေါ်လွန်ခွင့်တောင်းခံမှုဟာအခုနှစ်တွေအတွင်းအထင်ရှားဆုံးအမှုတစ်ခုဖြစ်ခဲ့တာပါမိဘတွေဖြစ်တဲ့ပရီယာနဲ့နာဒီစ်တို့ဟာ2013နဲ့2012တွေမှာတီးခြားစီရောက်လာပြီးနိုင်ငံရေးခေါ်လွန်ခွင့်တောင်းခံခဲ့ကြတာဖြစ်ပါတယ်တီးရီလင်ကာမှာလူနည်းစုတမီလ်တွေဖြစ်တဲ့သူတို့ဟာဖိနှိပ်ညှဉ်းပန်းမှုခံရတာကြောင့်ထွက်ပြေးခိုလုံရတာလို့သူတို့ကပြောပါတယ်သူတို့နှစ်ဦးထိမ်းမြလက်ထပ်ပြီးဩစတြေးလျမှာပဲကလေးနှစ်ယောက်ကိုမွေးဖွားခဲ့တယ်လို့ Brisbane မြောက်ဖက်မိုင်400လောက်ကွာကဘီလိုလာမျိုးကလေးမှာအခြေချခဲ့ကြတာဖြစ်ပါတယ်။အခုတော့လူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂိလ်စ်ကသူ့ရဲ့ဝန်ကြီးလုပ်ပိုင်ခွင့်ကိုသုံးပြီးနရီစလင်ဟန်မိသားစုကိုဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့ဩစတြေးလျမှာအနာဂတ်မရေမရာဖြစ်နေတဲ့နောက်ထပ်ထောင်နဲ့ချီတဲ့ခိုလုံခွင့်ရှောက်ထားသူတွေကိုပါအစိုးရကခွင့်ပြုစေချင်တာဖြစ်ပါတယ်။ဆစ်ဒနီကဒုက္ခသည်ရေပူးပေါင်းဆောင်ရွက်တဲ့ RACS အဖွဲ့ကIan Rindle ကတော့ Australia နိုင်ငံရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကို လေဘာအစုအဘက်ကနေရှော့မပေးမှဆိုရင်လည်းလို့ပြောပါတယ်
For many of the refugee movement, the Bilawila family is seen as a grand performative gesture, but it is the gesture that he hopes is going to buy
off. တခါတည်းရေလှူရှားမှုတော်တော်များများအတွက်တော့ POY လာမိသားစုကိစ္စကထူးထူးခြားခြားအချက်ပြလိုက်တဲ့အဖြစ်အပျက်တစ်ခုပါ။ဒါကဒုက္ခတည်းရေရေရှည်အမြဲတမ်းအဖြေရှာဖို့ပြက်ကွက်နေတာကြောင့်မကြည်မနှံ့ဖြစ်နေတဲ့လှူရှားမှုကိုငြိမ်သွားအောင်အတန်တိတ်အောင်လှုပ်နိုင်မယ်လို့မျှော်လင့်ပုံရပါတယ်။အန်တိုနီအယ်ဘာနီစ်နဲ့လီဘာပါတီကတော့တော်တော်လေးအံ့အားသင့်တုန်လှုပ်သွားပါလိမ့်မယ်
။အတိုက်ခံဖြစ်နေ10နှစ်လောက်ရပ်တည်ပြီးမှမီလာရဲအာနာရလာတဲ့လီဘာအစုအအနေနဲ့ကတော့ဩစတြေးလျနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုအခြေခံကစပြီးပြောင်းပြင်မဲ့ပုံတော့မတွေ့ရသေးပါဘူး။ကျဉ်ကျက်တဲ့ပြည်ဝင်ခွင့်ဆိုင်ရာဥပဒေတွေနဲ့ပတ်သက်ပြီးရှော့ပေးတာမျိုးကိုမဲဆန္ဒရှင်တွေတိတ်မကြိုက်တာလီဘာအစုအကလည်းကောင်းကောင်းသိထားတယ်လို့အကဲခတ်တွေကပြောပါတယ်။ကလေးငယ်ရဲ့အပါအဝင်တရားမဝင်လာရောက်သူလို့သတ်မှတ်သူတွေကိုနိုင်ငံရေးခေါ်လွန်ခွင့်ရှောက်ထားနေစဉ်ကာလအတွင်းဖမ်းဆီးထိန်းသိမ်းထားရမယ်ဆိုတဲ့စီကံသတ်မှတ်ချက်ကိုအစိုးရဘက်ကဆက်လက်လှုံ့ဆော်ဖို့ရှိပါတယ်။ဒါအပြင်အင်ဒိုနီးရှားဒါမှမဟုတ်တိရလင်္ကာနိုင်ငံတွေကလည်းမကြာမကြာလာရောက်လို့ရှိတဲ့နိုင်ငံရေးခေါ်လွန်ခွင့်တောင်းခံသူတွေလိုက်ပါလာတဲ့လေတွေကိုရေရက်ကနေဆွဲသွားတာဒါမှမဟုတ်ပြန်လှည့်စေတာမျိုးလိုအငင်းပွားဝယ်မူဝါဒတွေကိုလည်းလီဘာအစုအကဆက်ပြီးကြန့်သုံးနေတာဖြစ်ပါတယ်။ရေချောင်းကနေဝင်လာတဲ့ရွှေပြောင်းအခြေချသူတွေကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့ဩစတြေးလျအစုအကအချုပ်ချာအာဏာပိုင်နယ်မြေဆိုင်ရာစစ်ဆင်ရေး OSP ကို2023မှာစတင်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့လီဘာအစုအကလက်ထက်မှာပြောင်းပြစ်တဲ့မူဝါဒတစ်ခုတော့ရှိပါတယ်။ဒါကတော့နိုင်ငံတကာပြန်တဲ့အခြေချမှုဆိုင်ရာအစီအစဉ်အမျိုးမျိုးအောက်ကနေတစ်နှစ်ကိုလူပေါင်း 13,950 အတွက်လူသားချင်းစာနာမှုဗီဇာထုတ်ပေးတာဖြစ်ပါတယ်။အခုလိုနှစ်ဆင်ဒုက္ခတဲ့လက်ခံမှုကိုတော့ 28,000 လောက်ထိတိုးပေးနိုင်မယ်လို့လည်းအစိုးရကမျှော်လင့်ထားတာပါ
။ဒါတော့ဩစတြေးလျရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတည်အလျှော့အတွင်းရှိလာမလားဆိုတာကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့ရုရှားနိုင်ငံတွင်းကအတိုက်ခံတွေဖိနှိပ်ခံရတယ်ဆိုတဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးပါမယ်။ယူကရိန်းမှာစစ်ပွဲဆပြီဆိုကြတဲ့ကရုရှားဟာသူ့နိုင်ငံတွင်းကအတိုက်ခံတွေကိုဖိနှိပ်ထားဖို့အတက်နိုင်ဆုံးလှုပ်ခဲ့ပါတယ်။ဒီအကြောင်းအန်နာရက်ရဲ့သတင်းပေးပို့ချက်ကိုမတ်ခွန်ညိုကပြောပြပေးပါမယ်ရှင်
။ဇူလိုင်လ14ရက်မှာရုရှားသမ္မတဗလာဒီမီယာပူတင်ကဥပဒေမူကြားနှစ်ခုကိုလက်မှတ်ရေးထိုးတည်ပြုခဲ့ပါတယ်။ပထမဥပဒေကနိုင်ငံခြားဩဇာလွှတ်မှုမှုအောက်မှာရှိနေသူတွေရဲ့ပြုမှုလှုပ်ရှားမှုတွေကိုထိန်းချုပ်ခြင်းလို့ခေါ်ပါတယ်။ဒုတိယကတော့ Russia Federation ရဲ့ပြစ်မှုဆိုင်ရာဥပဒေနဲ့ Russia Federation ရဲ့ရာဇဝတ်မှုလှုပ်ထုတ်လုပ်နည်းများဆိုင်ရာဥပဒေတို့ကိုပြင်ဆင်ခြင်းပဲဖြစ်ပါတယ်။ Russia အစိုးရကိုစောင့်ကြည့်နေတဲ့သူတွေကတော့အခုပြဋ္ဌာန်းလိုက်တဲ့နိုင်ငံခြားဩဇာခံမှုဆိုင်ရာဥပဒေဆိုတာဟာမရေမယာနိုင်လှပြီးပြည်သူလူထုနဲ့အဖွဲ့အစည်းတွေပေါ်မှာအစိုးရရဲ့လုပ်ပိုင်ခွင့်အာဏာကိုတိတိတသာတိုးမြှင့်လိုက်တာပဲလို့ပြောကြပါတယ
်။အခုဆိုရင်ဘယ်သူ့ကိုမစိုးနိုင်ငံခြားတရှိုးလို့တတ်မလို့ရသွားတာပေါ့။နိုင်ငံသားဩဇာခံဆိုတာကဘာလဲတယောက်ယောက်က VOA ကိုနားထောင်နေဆိုရင်အဲ့ဒီလူတွေဟာနိုင်ငံသားဩဇာလွှမ်းမိုးမှုအောက်မှာရှိတယ်လို့ဖြစ်သွားတာပေါ့
ဒီဥပဒေသစ်တွေအရ TV စီစဉ်မှုထာယာနာလာဇာရီဘာဘလော့ဂါရီဖြစ်ကြတဲ့မာဇင်ကတ်ဘာရိုနီကာဘီလော့ဆာကော့ပစ်ကာယာနောက်ပြီးယူကရိန်းစစ်ပွဲကိုပုံမလင်းလင်းဆန့်ကျင်ပြောဆိုခဲ့တဲ့အတိုက်ခံအီလာယာယာရှင်တို့ဟာပြည်ပဩဇာလွှမ်းမိုးခံရသူတွေအဖြစ်တိုးချဲ့သတ်မှတ်ခံရပါတယ်။ဇွန်လ24ကနေဇူလိုင်24အထိတလထဲမှာကိုပဲသတင်းမားတွေထုတ်ခဲ့တယ်ဆိုပြီးရာဇဝတ်မှုအသစ်73ခုရှိခဲ့ပါတယ်။စစ်ပွဲစကြဲကဆိုရင်တော့အမှုပေါင်း58ခုရှိခဲ့ပြီးတကယ်တမ်းကမတ်လာတဲ့ရောက်မှဥပဒေကအတီးဖြစ်ခဲ့တာလို့ဒါရီယာကိုရိုလန်ကိုကပြောခဲ့တာပါ။ဇူလိုင်လ14ရက်နေ့မှာသမ္မတပူတင်လက်မှတ်ရေးထိုးခဲ့တဲ့ဒုတိယမြောက်ဥပဒေဖြစ်တဲ့ရာဇဝတ်မှုလှုပ်ထုတ်လုပ်နည်းဥပဒေဟာစစ်ရေးလှုပ်ရှားမှုကာလအတွင်းရန်သူတွေနဲ့ပူးပေါင်းရင်အမြင့်ဆုံးထောင်ဒဏ်နှစ်20အထိချမှတ်နိုင်တဲ့နိုင်ငံတော်တစ္ဆာဖောက်မှုနဲ့ညီမျှပါတယ်။2019ခုနှစ်မှာသိပ္ပံပညာရှင်တွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွတ်ဆွဲခဲ့ရတာကဒီပုံစံမျိုးဖြစ်လာခဲ့တာပါလို့ဗီတိုစကီနာကပြောပါတယ်။2021ခုနှစ်မှာရုရှားဒုံးပျံတဲ့အာကာသယာဉ်ဆိုင်ရာဌာနကသူတေသီတူဖြစ်တဲ့ဗစ်တာကာဒရယာတက်ပ်ဟာစုံစမ်းစစ်ဆေးခံရတဲ့အချိန်မှာပဲကွယ်လွန်သွားခဲ့တာပါ။သိပ္ပံပညာရှင်ဒီမီထရီကိုကားကလည်းနိုင်ငံတော်တစ္ဆာဖောက်မှုတန်တရားနဲ့အဖမ်းခံခဲ့ရပြီးဆေးရုံကနေအချုပ်ထောင်ကိုခေါ်သွားခံရပါတယ်။၄ရက်အကြာမှာပန်ခရီးယပ်ကင်ဆာနဲ့သေသွားတယ်လို့ထုတ်ပြန်ခဲ့ပါတယ်။ ရုရှားအစိုးရဟာစစ်ဖြစ်နေတဲ့ကာလအတွင်းရုရှားနိုင်ငံတော်ကြီးကိုနိုင်ငံခြားဩဇာလွှတ်မှုမှုအောက်ကနေကာကွယ်ကယ်တင်ဖို့နဲ့နိုင်ငံတော်လုံခြုံရေးကိုထိန်းသိမ်းထားဖို့ဆိုပြီးအဲ့ဒီတရားဝင်ပြောင်းလဲမှုတွေကိုလိုအပ်တဲ့ဆောင်ရွက်ချက်အဖြစ်ပြောဆိုနေတာလည်းဖြစ်ပါရဲ့ရှင်
။ဒါကတော့ရုရှားနိုင်ငံတွင်အတိုက်ခံတွေဖိနှိပ်ခံရတဲ့အကြောင်းမှတ်ခွန်ညွှန်ပြပြပေးခဲ့တာပါရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voenews.com မှာအတန်လွှင့်ချိန်တဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်။ COVID ကာယရောဂါကြောင့်၃နှစ်လောက်စီးပွားရေးလုပ်ငန်းတွေကမောက်ကမဖြစ်ခဲ့တဲ့အတွက်ကျန်းမာဒန်းတူညီရေးဟာနောက်ပြန်ဆုတ်သွားပြီးနောက်နှစ်ပေါင်း၁၀၀လောက်အထိစိုးကြိုးခန်းစားနေရလိမ့်မယ်လို့ကမ္ဘာစီးပွားရေးဖိုရမ်ကထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်။ကမ္ဘာတလွှာကျန်းမာဒန်းတူရေးအစဉ်ခန်းစားနဲ့ပတ်သက်ပြီးဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်တင်ပြထားပါတယ်ရှင်
။နိုင်ငံပေါင်း146နိုင်ငံကိုလေ့လာခဲ့ရမှာကမ္ဘာပေါ်မှာကျန်းမာဒန်းတူရေးအရှိဆုံးနိုင်ငံဟာအိုက်စ်လန်နိုင်ငံဖြစ်ပါတယ်။ကျန်းမာဒန်းတူမှု90ရာခိုင်နှုန်းကျော်ရှိတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။ဒီလေ့လာမှုမှာကျန်းမာရေးပညာရေးစီးပွားရေးနိုင်ငံရေးနဲ့အခွင့်အလမ်းတွေမှာကျမတန်းတူရေးဘလောက်ရှိလဲဆိုတဲ့အပေါ်အခြေခံတိုင်းထွာတာဖြစ်ပါတယ်။ဥရောပမြောက်ပိုင်း၄နိုင်ငံဟာထိပ်ဆုံး၁၀နိုင်ငံထဲမှာပါဝင်ပြီးအာဖရိကနိုင်ငံ၂နိုင်ငံဖြစ်တဲ့ရဝန္ဒါနဲ့နမ်ဘီယာနိုင်ငံတွေကအဆင့်၆နဲ့၈ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အရင်နှစ်ကထက်၃နေရာတိုးလာပြီးနံပါတ်28ကိုရောက်လာပါတယ်။အနိုင်ဆုံးအဆိုးဆုံးနိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပါတယ်။ကမ္ဘာစီးပွားရေးဖိုရမ်ရဲ့ဦးဆောင်ညွှန်ကြားမှုစဒီယာဇဟီဒီကပြောဆိုရမှာတော့လက်ရှိလူနေမှုစရိတ်ဟာအမျိုးသမီးတွေအပေါ်အကြီးအကျယ်ရိုက်ခတ်ပါတယ်အဓိကကတော့ကာယောဂါကာလမှာအလုတ်ကင်အခွင့်အလန်းတွေဆုံးရှုံးခဲ့ပြီးမိသားစုစားဝတ်နေရေးနဲ့ကလေးစရိတ်တွေမလုံလောက်တဲ့ဓာတ်ကိုဆက်ပြီးခံနေရတယ်လို့ပြောဆိုပါတယ်ဥရောပမြောက်ပိုင်းနိုင်ငံတွေကဒီကိစ္စကိုအကောင်းဆုံးဖြစ်အောင်ဖြေရှင်းနိုင်တယ်လို့သူကပြောဆိုပါတယ
် They have actually put systems in place that make it possible for care to be better
မိသားစုတွေကြားမှာကုညီဆောင်ရှောက်မှုတွေကိုအညီအမျှခွဲဝေပေးနိုင်တဲ့စနစ်မျိုးကိုသူတို့ကထူထောင်ထားနိုင်ပါတယ်။ဒါအပြင်လူမှုရေးအရာဘဏ္ဍာငွေကြေးထောက်ပံ့နိုင်တဲ့တခြားနေရာတွေကိုရှာဖွေထားနိုင်ပါတယ်။အခြားအစိုးရတွေအနေနဲ့လည်းဒီကဏ္ဍမှာပုံမှန်ရင်းနှီးမြှုပ်နှံနိုင်ပါတယ်။ဒါကတကယ်မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတစ်ခုဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စဟာအောင်မြင်မှုရှိတဲ့အတွက်ဖြစ်ပါတယ်။ဒီလိုလှုပ်ဆောင်နိုင်ရဲ့အမျိုးသမီးတွေအလုတ်ကိုင်းပုံမရရှိစေပါတယ်
။ငွေကြေးဆိုင်ရာကိစ္စတွေနဲ့ digital ကိစ္စတွေမှာအမျိုးသမီးတွေကိုအဟံအတားဖြစ်စေတဲ့အရာတွေကိုဖယ်ရှားပစ်ဖို့အရေးကြီးပါတယ်။အထူးသဖြင့်နောက်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအမျိုးသမီးတွေကိုလုပ်ငန်းခွင်တွေမှာပုံမပါဝင်လာနိုင်အောင်လှုပ်ဆောင်မယ်ဆိုရင်ဒီကိစ္စဟာအဓိကကြုံတွေ့ရမယ့်ပြဿနာတွေဖြစ်ပါတယ်လို့လည်းဇဟီဒီကပြောပါတယ်။ကျားမဒန်းတူရေးလှုပ်ဆောင်ရမှာနောက်ထပ်အခက်အခဲကြုံတွေ့ရတဲ့ကဏ္ဍကတော့ပညာရေးကဏ္ဍဖြစ်ပါတယ်။အတက်တန်းပညာရေးမှာကြားမကွာဟမှုအများကြီးရှိပါတယ်။တချို့နိုင်ငံတွေမှာလုံးဝဒါမှမဟုတ်လုံးဝနီးပါးပိတ်ပင်ထားပါတယ်
။ But there are still too many persistent gaps when it comes to primary education.
ဒါပေမဲ့လည်းကမ္ဘာနေရာအတော်များများမှာမူလတန်းနဲ့အလဲတန်းပညာရေးတွေမှာလည်းကြားမကွာဟမှုတွေရှိပါတယ်။ဒါကတကယ်ကိုအရေးကြီးပါတယ်ဒီအခြေခံကြတဲ့ရင်းနှီးမြှုပ်နှံမှုကိုကျမတို့မလုံနိုင်ဘူးဆိုရင်အမျိုးသမီးတွေအနေနဲ့အနာဂတ်မှာပုံမကျွမ်းကျင်တဲ့လှုပ်သားကောင်းတွေဖြစ်လာဖို့နဲ့ပုံမကောင်းမွန်တဲ့လစာနှုံးထားတွေရရှိဖို့မဖြစ်နိုင်ပါဘူ
းမြောက်အမေရိကနိုင်ငံတွေမှာတော့ကြားမဒန်းတူညီမရေးလှုပ်ဆောင်ရမှာအကောင်းဆုံးဖြစ်တယ်လို့အစိုးရကစာမှာဖော်ပြပါတယ်ဒီနှုံးအတိုင်းသွားမယ်ဆိုရင်တော့ရည်မှန်းချက်ကိုနောက်59နှစ်အတွင်းမှာရောက်နိုင်မယ်လို့ဆိုပါတယ်ဥရောပကတော့သူ့ရဲ့နောက်မှာကတ်လိုက်နေပြီးနောက်နှစ်ပေါင်း60မှာရောက်နိုင်မယ်လို့ဖော်ပြထားပါတယ်။အာဖရိကဆဟာရာတောင်ပိုင်းဒေသဟာ နောက်98နှစ်အကြာမှာကျားမဒန်းလူရဲ့ရီမန်းချက်ကိုရောက်နိုင်မှာဖြစ်ပါတယ်။တောင်အာရှနိုင်ငံတွေကတော့အဆိုးဆုံးဖြစ်ပြီးနောက်နှစ်ပေါင်း200လောက်ကျားမကျားမဒန်းလူရဲ့ရီမန်းချက်ကိုရောက်နိုင်မယ်လို့အစိုးရခန်းစားကဖော်ပြထားပါတယ်။
ကဘာတလွမ်းမှာကျမ်းမာဒန်းတူညီမရဲ့အခြေအနေကြဆင်းဆုပ်ယူလာတဲ့အကြောင်းကိုစော်မိုးကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရအောင်ပါ။ပြီးခဲ့တဲ့ဇူလိုင်လကကဘာစံချိန်တင်အပူဆုံးလာ3ချိန်တည်းက2ချိန်ဖြစ်တယ်လို့ WMO ခေါ်ကဘာမိုးလေဝသအဖွဲ့ချုပ်ရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒီလိုပူပြင်းမှုကအေးအေးဓာတ်ကိုဖြစ်ပေါ်စေတဲ့လာနီညာရာသီဥတုလမ်းကြောင်းကိုအနဲ့သွားစီနိုင်တယ်လို့လည်းသတိပေးထားပါတယ် VOA အတွက်ဂျီနီဘာကနေလီဆာရှလိုင်းပေးပို့တဲ့သတင်းဆောင်မကိုကုညံဝင်းအောင်ပြောပြပေးပါမယ်ရှင
်ဇူလိုင်လတဲ့ဥရောပကနေရာအတော်များများကိုဖြတ်ခဲ့တဲ့အပူလှိုင်းကဩဂုတ်လထဲမှာလည်းဆက်ပြီးပူပြင်းနေအောင်မယ်လို့ဝိုးလေဝသပညာရှင်တွေကသတိပေးနေပါတယ်ဥရောပတိုက်ထဲအခြားနှစ်တွေတည်းဆိုင်ရင်ပြီးခဲ့တဲ့ဇူလိုင်လတဲ့ပို6တွေ့ခဲ့တာကတောမီလောင်ကျွမ်းမဲ့အန်ဒီရဲ့တိုးလာတယ်လို့ဒေတာတွင်စိုက်ပျိုးရေးနဲ့စီးပွားရေးကိုပါထိခိုက်စေခဲ့တယ်လို့ပညာရှင်တွေကအမှတ်ချက်ပေးပါတယ်ဒီသတင်းပတ်တဲ့အပူချိန်မြင့်တက်လာွယ်ရှိတယ်လို့ဗြိတိန်မိုးဆလဌာနကသတိပေးချက်ထုတ်ပြန်ထားကြောင်း WMO အဖွဲ့ချုပ်ပြောခွင့်ရအမျိုးသမီး Claire Newlands ကပြောပါတယ်ဒါပေမဲ့လည်းဇူလိုင်လတဲ့စံချိန်တင်ဖြစ်တဲ့40ဒီဂရီဆယ်ဆီယပ်ကျော်တဲ့ပူပြင်းမှုမျိုးတော့ဖြစ်လာမယ်မထင်ဘူးလို့သူမကဆိုပါတယ
် But it is well above average.Temperatures in France this week well above average in Switzerland.
ဒါပေမဲ့ပုံမှန်အပူချိန်ထက်တော့ကျော်မှာပါ။ပြင်သစ်နိုင်ငံကဒီသတင်းပါအပူချိန်ကိုကြည့်ရင်ပုံမှန်ထက်ပိုပူပါတယ်။ Switzerland မှာလည်းနေရာအတော်များများပုံမှန်ထက်ပူနေပါတယ်။ကျမပြောခဲ့သလိုဒီတိုင်းဆက်ဖြစ်နေမှာပါပဲ။ Spain နိုင်ငံမှာဆိုရင်လည်းဒီနှစ်ဇူလိုင်လကအပူဆုံးဖြစ်ပါတယ်။တကယ့်ကိုစံချိန်တင်ပူခဲ့တာပါ
။ဒီလိုအခြေအနေကနေဥရောပရောကမ္ဘာအခြားနေရာတွေမှာပါပူပြင်းမှုကပုံမှန်လိုဖြစ်လာပြီးကျင်သားရာသွားကြမှာဖြစ်တယ်လို့နူးလစ်ကပြောပါတယ်။ဒါအိုပုံမှန်အခြေအနေသည့်အဖြစ် WMO ရဲ့အတွင်းမှုချုပ်ပက်တီယာတာလက်ကမြင်ပါတယ်။ဥရောပမှာဇူလိုင်လတဲ့အပူတန်ကိုခံစားနေရကြမှာပဲအန်တာတိကပင်လယ်ပြင်ထဲမှာရေခဲမျက်နှာပြင်ကစံချိန်တင်လျော့ပါလာခဲ့တယ်လို့ WMO အစီရင်ခံစာကဖော်ပြပါတယ်။ဇွန်လကလေးကရေခဲပြင်တွေစံချိန်တင်ရော့ကျခဲ့တာပါဇူလိုင်လတဲ့ဥရောပကိုအပူလိုင်းဖြတ်နေချိန်မှာအန်တာတိကထဲမှာလည်းရေခဲတွေပျော်ကျမှာတည်ကြတယ်လို့နူးလစ်ကပြောပါတယ
် It's important to bear in mind there is quite big sort of monthly and year to year variability
အန်တာတိကထဲမှာတစ်နှစ်ထက်တစ်နှစ်ရောလအလိုက်ပါကြီးမားတဲ့ပြောင်းလဲမှုရှိနေတာကိုသတိပြုမိဖို့အရေးကြီးပါတယ်ဇွန်နဲ့ဇူလိုင်လတွေမှာရေခဲပြင်မျက်နှာတိတိတသားနှိပ်ပါလာတာကရေရှည်မှာဟိုအရင်အခြေအနေကိုပြန်ရောက်ဖို့မလွယ်တော့ဘူးဆိုတဲ့သဘောပဲဖြစ်ပါတယ်
။ဥရောပနေရာတချို့မှာမိုးကောင်ရေရှားမှုရေရှည်ဖြစ်နေတာတွေဆက်ဖြစ်နေအောင်မယ်လို့ WMO အစီရင်ခံစာကပြောပါတယ်။ဥရောပနေရာအတော်များများမှာမိုးရွာတာစီးနှင်းကြတာပုံမှန်ထက်လျော့နေလာတာက၆သွေးမှုပိုဆိုးလာမယ့်လက္ခဏာဖြစ်ပြီးတောမီးလောင်ကျွမ်းမှုပိုတိုးလာနိုင်တယ်လို့WMO ကသုံးသပ်ထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြပေးခဲ့တာပါရှင်။ VOA အစီအစဉ်လေးနဲ့ပတ်သက်ပြီးအချက်ပြုလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။အဲ့ဒီလိပ်စာကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်။သောရရှင်တို့ထံကဝေဖန်အချက်ပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ15ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.50လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲကသုတထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်းဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီသတင်းပတ်အတွက်တော့ကမ္ဘာစီးပွားရေးအကြဘဲဥတည်နေခြင်းမြန်မာစီးပွားရေးအကြအတဲဆေးမီးတို့နီးနဲ့ဖြည့်ရှင်းလို့မရနိုင်တဲ့အကြောင်းကိုဆွေးနွေးတင်ပြမှာပါမိုင်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကမ္ဘာစီးပွားရေးအကြပဲ့ဥတည်နေခြင်းမြန်မာစီးပွားရေးအကြအတဲဆေးမီးတို့နီးနဲ့ဖြည့်ရှင်းလို့မရနိုင်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအခုတလောဓာတ်ဆီဝယ်မရဘူးဆိုတဲ့သတင်းတွေဆိုရှယ်မီဒီယာပေါ်မှာခက်စိတ်စိတ်တွေ့လာရတာကိုသတိထားမိပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လောင်စာဆီပြဿနာကို BBC, ARD, မြန်မာနောင်စတဲ့သတင်းဌာနတွေကလည်းဇက်တိုက်ဖော်ပြနေကြတာတွေ့ရပါတယ်။၄ရက်တာအတွင်းတလီတာကျပ်400ခန်းတက်လာတယ်လို့ BBC သတင်းမှာဖော်ပြပါတယ်။ ARD သတင်းဌာနကတော့ဓာတ်ဆီတလီတာကျပ်2100ကျော်ရောက်လို့ခေါင်းစဉ်ပေးပြီးမြန်မာနောင်ကတော့စစ်ကောင်စီဒေါ်လာဈေးသတ်မှတ်ချက်မြင့်တင်လိုက်ပြီးနောက်တွင်ဆက်3စီတလီတာ300ဝန်းကျင်ခုန်တက်သွားလို့ခေါင်းစဉ်ပေးရေးသားကြပါတယ်။ VOA ရဲ့ဩဂုတ်လ17ရက်နေ့သတင်းမှာတော့တရက်တာအတွင်းဓာတ်ဆီတလီတာကို300ကျပ်နီးပါးဈေးတက်သွားတယ်လို့ဖော်ပြထားကရန်ကုန်တက္ကစီအသင်းတာဝန်ရှိသူတဦးပြောကြားတာကိုအခုလိုထုတ်လွှင့်ခဲ့ပါတယ်
။ဒီနေ့ရန်ကုန်မှာပြည်ဆိုင်တိုင်းမှာ92မရပါ95မရပါရောက်လာဝိုင်းတွင်ဝိုင်းမှာတော့95 90ပြန်နေတယ်ဘလို့ရှိတယ်မှာကျောင်းလည်းမသိတော့ဘူးကျွန်တော်ကကားလည်းတွဲလို့ရမကောင်အော်လာလည်းမတွဲဒီတဲ့ရလည်းဈေးမရဘလို့လွတ်လွတ်လပ်မအောင်ဘူ
းဒီလိုရုတ်တရက်ဓာတ်ဆီဈေးနှုန်းတွေထိုးတက်ရတာဟာစစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားချက်လို့လည်းထောက်ပြကြသူတွေရှိပါတယ်ဩဂုတ်လ10ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့လုပ်ငန်းညှိနှိုင်းအစည်းအဝေးမှာစစ်ကောင်စီဥက္ကဋ္ဌကရေနံနဲ့ရေနံအတွက်ပစ္စည်းအမေရိကန်ဒေါ်လာ 1.3 ဘီလီယံဘူးပြည်ပကနေ့စဉ်တင်သွင်းနေတာကိုရှော့ချဖို့လိုအပ်ကြောင်းကျင်းမုံသတင်းစာမှာဖော်ပြခဲ့ပါတယ်။အဲ့ဒီလိုပြောကြားပြီးနောက်တစ်နေ့မှာဓာတ်ဆီဈေးနှုန်းဟာတလီတာ300ကျပ်ခုန်တက်သွားတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။စစ်ကောင်စီဟာနိုင်ငံသားအရန်ငွေနှဲပါနေပြီးတစ်ဖက်မှာလည်းအသုံးစရိတ်အထူးသဖြင့်စစ်စရိတ်တွေအတွက်ဒေါ်လာလိုအပ်ချက်ကြီးမားနေပါတယ်။ဒါကြောင့်လဲစစ်ကောင်စီဥက္ကဋ္ဌဟာသွင်းကုန်ရှော့ချရေးပြည်ရင်းဖူလုံရေးအတွက်သွင်းကုန်အစားထိုးထုတ်လုပ်ရေးတို့ကိုမကြာခဏပြောကြားခဲ့တာကိုတွေ့ရမှာပါ
။အမှန်တကယ်တော့ပြည်တွင်းမှာသုံးစွဲနေတဲ့ကုန်ပစ္စည်းအများစုဟာပြည်ပကနေတင်သွင်းနေရတာပါ။ခုလိုသွင်းကုန်ကန့်သတ်ဖို့ကြိုးစားတာပို့ကုန်ဝင်ငွေကနေရတဲ့ဒေါ်လာငွေကိုဗဟိုဘဏ်ကနေဒေါ်လာကို1850ကျပ်နဲ့ဖြတ်ယူသိမ်းဆည်းတာတွေကြောင့်သွင်းကုန်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တော့ပဲကုန်စီပြတ်လတ်ခါဈေးနှုန်းတွေဇက်တိုက်တက်နေတာကိုတွေ့ရပါတယ်အထူးသဖြင့်လောင်စာဆီစောင်းစီနဲ့ဆေးဝါးတွေတိတိတသားဈေးနှုန်းတွေခုန်တက်သွားခဲ့ပါတယ်အမေရိကန်ဒေါ်လာဈေးနှုန်းဟာလည်းဗဟိုဘဏ်ပြင်ပဈေးကွက်မှာ2600ကျပ်ကျော်သည့်အထိမြင့်တက်သွားခဲ့ပြီးဗဟိုဘဏ်သတ်မှတ်နှုန်းနဲ့ကျပ်900ကျော်ကွာဟသွားခဲ့တာတွေ့ရပါတယ်နောက်ပိုင်းမှာတော့ဗဟိုဘဏ်သတ်မှတ်နှုန်းကိုဒေါ်လာ2100ကျပ်ပြင်ဆင်သတ်မှတ်ပေးခဲ့ပြီးပို့ကုန်ဝင်ငွေရဲ့65ရာခိုင်နှုန်းကိုသာကျပ်ငွေနဲ့လဲလှယ်ရမယ်လို့ညွှန်ကြားချက်သစ်ထုတ်ခဲ့ပေမယ့်ထူးခြားတဲ့အကျိုးသက်ရောက်မှုတော့သိပ်မတွေ့ရသေးပါဘူ
းမြန်မာနိုင်ငံမှာအခုလိုတွေ့ကြုံနေရတာတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာမြန်မာစီးပွားရေးဟာအထူးမကန်ရွှေပကံအခြေအနေကိုရောက်နေပြီး
ကိုဗစ်ကရောဂါနဲ့ဆေးအာဏာသိမ်းမှုဟာပြီးခဲ့တဲ့ဆယ်နှစ်လုံးလုံးစူးစမ်းထူထောင်လာတဲ့စီးရဲမှုရှော့ချရေးလုပ်ငန်းစဉ်ကိုဖျက်ဆီးပစ်လိုက်တယ်လို့မှတ်ချက်ပြုထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့2022ခုနှစ်အတွက်စုစုပေါင်းထုတ်ကုန်တန်ဖိုး GDP ဟာ2019ခုနှစ်ကထက်13ရာခိုင်နှုန်းရော့ကျသွားလိမ့်မယ်လို့ခန့်မှန်းထားပါတယ်။မြန်မာစီးပွားရေးပညာရှင်တဦးကတော့ခုလောလောဆယ်ကြုံနေရတဲ့အခြေအနေတွေကဘာကိုပြတယ်လဲဆိုတော့စစ်ကောင်စီဟာနိုင်ငံရဲ့စီးပွားရေးစီမံခန့်ခွဲမှုကိုနိုင်နိုင်နင်းနင်းလုပ်နိုင်စွမ်းမရှိဘူးဆိုတာပါပဲ။ဗဟိုဘဏ်ရဲ့အမိန့်ညွှန်ကြားချက်တွေကလည်းမြန်မာစီးပွားရေးကိုကမောက်ကမဖြစ်စေတာတွေ့ရတယ်။ဒီအတိုင်းဆက်သွားရင်အခြေအနေတွေပိုဆိုးလာပါလိမ့်မယ်။ပြည်သူတွေအနေနဲ့ကတော့ societal resilience ကိုအခြေခံပြီးစီးပွားရေးအရကြံ့ကြံ့ခံနိုင်ဖို့ပြင်ဆင်ထားကြဖို့လိုပါမယ်လို့ဆိုပါတယ
်။ကမ္ဘာစီးပွားရေးဟာကိုဗစ်ကရောဂါနဲ့ယူကရိန်းစစ်ပွဲတို့ရဲ့အကျိုးဆက်ကြောင့်အကျဘက်ကိုဦးတည်နေပါတယ်။ကမ္ဘာစီးပွားရေးဟာ2021ခုနှစ်မှာ 6.1 ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့ဒီနှစ်မှာတော့ 3.2 ရာခိုင်နှုန်းကျဆင်းမယ်လို့ IMF ကခန့်မှန်းထားပါတယ်။BBC ရဲ့ဩဂုတ်လ17ရက်နေ့ကဖော်ပြခဲ့တဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုနဲ့မြန်မာစီးပွားရေးကျဆင်းမှုဆိုတဲ့ဆောင်းပါးမှာကမ္ဘာစီးပွားရေးကလည်းကမ္ဘာလုံးဆိုင်ရာစီးပွားရေးဆုတ်ယုတ်မှုစီကိုတည်တည်ချာချာဦးတည်နေပါတယ်။မြန်မာစီးပွားရေးပေါ်မှာလည်းကမ္ဘာစီးပွားရေးကမ္ဘာနိုင်ငံရေးရဲ့ဩဇာတက်ရောက်မှုကကြီးမားတယ်လို့မိမိပြည်တွင်းကအရင်းခံနိုင်ငံရေးစီရေးအကြောင်းတရားတွေကလည်းတမိုင်းတစ်လျှောက်မှာတခါမှမကြုံဘူးတဲ့ပုံစံမျိုးနဲ့ကြီးမားနေပါတယ်။ဒါကြောင့်ရှေ့လာမဲ့မြန်မာစီးပွားရေးအလားအလာဟာကောင်းစရာတဲ့စိုးရင်စရာတွေကတော်တော်များနေပါတယ်လို့ဖော်ပြထားပါတယ်။ကမ္ဘာစီးပွားရေးဟာလည်းအကြဘက်ကိုဥတီနေတာမို့မြန်မာစီးပွားရေးအကြအတဲကိုစေးမီးတို့ကူထုံးနေတော့ဖြည့်ရှင်းပေးနိုင်မှာမဟုတ်ပါဘူး။ဒီကနေ့ကြုံတွေ့နေရတဲ့စီးပွားရေးအကြအတဲရဲ့အရင်းခံပြဿနာဟာနိုင်ငံရေးပြဿနာဖြစ်တာမို့အရင်းခံပြဿနာကိုဖြည့်ရှင်းနိုင်ရေးဟာအဓိကကြကြောင်းပါခင်ဗျာ။
ပြည်တွင်း၌အပတ်စဉ်အစီအစဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့သောရရှင်တို့ရဲ့ပေးစာတွေကိုအပတ်စဉ်ပြန်ချပေးနေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါ။မအေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင
်။ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မရှိကြမှာရေးလာတဲ့တော်ရရှင်တင်းရင်မူက VOE ရုပ်သံဌာနကအကိုမများအားလုံးအတန်ပါရမီပြည့်စုံသူများဖြစ်သောကြောင့်ဂုဏ်ယူဝမ်းမြောက်မိပါသည်ရှင်နဲ့ဟုတ်ကဲ့ယေရှုအထူးတင်ပါတယ်နော်ဆက်ပြီးတော့အားပေးပါအောင်ရှင်မတ်ခင်ဆန်းဝေဆိုတဲ့တော်ရရှင်ကလည်း VOE ဖွဲ့သားတွေအားလုံးလေးစားပါတယ်မိလာရဲ့အမြဲတမ်းနားထောင်ပါတယ်တရင်တင်ဆက်သူတွေအားလုံးအပေးယူအချိတ်ဆက်မိမိရရတင်ပြမှုကောင်းပါတယ်ယေရှုတင်ပါတယ်ကျမ်းမာချမ်းသာကြပါစေတဲ့မကင်ဆန်ဝေကျမတို့ရေဒီယိုတင်ဆက်မှုရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသတာကိုကြည့်ပြီးပြောဝင်ရပါတယ်။အပိတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးကိုနှုတ်ခွန်းဆင်ရင်နဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။မင်္ဂလာပါ VOA ဝိုင်းတော်သားများနဲ့ပြည်သူများအားလုံးကျမ်းမာပျော်ရွှင်လို့တောကအပူများငြိမ်းချမ်းကြပါစေ။ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်နဲ့နိုင်ငံတကာသတင်းတွေကိုနားထောင်ခွင့်တည်ခွင့်ရလို့ကျေးဇူးအထူးတင်ပါတယ်။ပြည်သူတွေရဲ့ပေးစာတွေကိုအရေးတည်ယူဖော်ပြပေးတယ်။အပြန်အလှန်လေးစားမှုထားလို့ဝမ်းသာပီတိဖြစ်ရပါတယ်။ VOA သတင်းဌာနရဲ့ကျေးဇူးကြောင့်မြန်မာနိုင်ငံရဲ့မြို့နယ်တိုင်းလက်ရှိအဖြစ်အပျက်တွေကိုကြားရတာမြင်ရတာစိတ်ထဲမှာအတော်လေးနေရခက်တယ်ဗျာ။မြို့ရွာတွေဟာမီးလောင်မြင်တွေဖြစ်နေပြီ။ဒုက္ခအမျိုးမျိုးနဲ့ရင်ဆိုင်ကြရတဲ့ပြည်သူတွေမျက်ရည်တွေနဲ့ရင်ဖွင့်တယ်နေနားထောင်ရတယ်။အာတင်းထားကြပါလို့မပြောရဘူး။ပြည်သူတွေကိုအဲ့လောက်ထိရုံမှရိုင်းဆိုင်နေကြတာတနေ့တူသောအကျိုးပြန်ခံရပါစေ။တရင်တွေနားမထောင်ဘဲလည်းမနေနိုင်ဘူး
။ဟုတ်ကဲ့ပါ။သူကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်ဖြစ်ပါလေ။အရင်တုန်းကလည်းစာရေးပို့လို့ကျွန်မသိရပါတော့ သူကမြန်မာနိုင်ငံကအခြေအနေတွေတွေ့နေမြင်နေကြားနေရတာစိတ်ထဲမှာအတော်လေးနေရခဲ့ပါတယ်တဲ့သူကမြို့ရွာတွေမိလောင်ပြင်းနေဖြစ်နေရပြီဆိုပြီးတော့ရေးလာလို့နောက်ထပ်ဒီမြို့ရွာတွေမိလောင်ပြင်းနေဖြစ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်နော် VOE မြန်မာပြည်တွင်မီးရှို့ခံနေရတဲ့ကြေးရွာတွေအစုလိုက်ပြုံလိုက်တတ်ခံရတဲ့သူတွေတစ်နေ့တစ်ခြားပို့ပြတ်များများလာပါတယ်ဒါကြောင့်မလို့ VOE အနေနဲ့တရားသတင်းကောင်းစဉ်နဲ့တတ်တတ်မှတ်သတင်းထုတ်ပြန်ကြေညာပေးပါရန်နဲ့စီးရင်တရားစွာ record ပြုလုပ်ပေးထားပါရန်ပြည်ရဲ့ပြည်သက်တယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ပါလင်းနဲ့စွာတောင်းဆိုတိုက်တွန်းအပ်ပါတယ်။ဒုနည်းမဟုတ်တနည်းတစ်ပုံနိုင်ငံတကာသတင်းဌာနတွေရောက်ရှိစေဖို့အထူးကူညီဆောင်ရွက်ပေးစီခြင်းမယ်ခင်ဗျာ။ဒီသရရှင်ကမြန်မာနိုင်ငံမှာလူသားစုပေါ်မှာချိုးဖောက်ကျူးလွန်တဲ့ပြစ်မှုတွေကို VOE ကသတင်းဖော်ပြပေးပါမှတ်တမ်းယူစင်းလုပ်ပေးပါဆိုလို့ကျမတို့ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့သတင်းတွေဖော်ပြပါရယ်။သတင်းဖော်ပြရဲဆိုတာကလည်းတနည်းအားဖြင့်ကဘာတိမှတ်တမ်းဖြစ်သွားတာပါเนาะဖြစ်ရတိုင်းကို record လုပ်မှတ်ထားပေးပါဆိုတာကတော့ဒီမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစား IMMN လိုမျိုးကုလသမဂ္ဂအဖွဲ့တွေအစုံဒီဖြစ်ရတွေကိုအသေးစိတ်စီးရင်ပြုစုနေတာဖြစ်ပါတယ်ရှင်ဒါကြောင့်မို့ဒီလိုကိစ္စမျိုးတွေလူတွေမသိဘဲနဲ့စီးရင်မဲ့ဖြစ်သွားမယ်ဆိုတာကိုတော့မပူပါနဲ့လို့ပြောချင်ပါတယ်ရှင်ဒါနဲ့ကျမတလောကပဲစာပြန်ကြားပေးလိုက်တဲ့သရရှင်တယောက်ရဲ့စာအဲ့စာကတော့ရန်ကုန်အောင်မင်္ဂလာကားဂိတ်မှာဗျောင်လူရဲ့ခံရတယ်ဆိုတဲ့စာပါဒီစာကိုလွှင့်သွားပြီးတော့နောက်တစ်ရက်မှရေးလာတဲ့သရရှင်ကတော့
မနေ့ကသတင်းနားထောင်လိုက်ရပါတယ်အောင်မင်္ဂလာအဝေးပြေးဂိတ်မှာလူမိုက်ဂိုင်းဆန်ဆန်ငွေလူခံရတဲ့အမျိုးသမီးဆိုတာကျုပ်ရဲ့သမီးပါငွေနှစ်သိန်းမှာလမ်းစရိတ် 5,000 ပြန်ပေးပါဆိုတာ 2,000 တော့ပြန်ပေးတယ်ဒီမှာတွေ့လာဓာဆိုပြီးပြတယ်တဲ့ကျွန်တော်အေယာဝရီကပါနွမ်ပါလို့သားနဲ့သမီးကိုဆက်ယုံဆင်ခိုင်းထားတာပါစိတ်မချရပြီမဲ့အခြေအနေရထားရတာပါ
ဟုတ်ပါတယ်စောင်းဝင်နေရေးကြောင့်နေကားနေပြောမျိုးပေါ်တဲ့အလုံးလုံးကြရတဲ့သားသမီးတွေအတွက်မိဘတိုင်းရဲ့တော့ကဖြစ်ပါတယ်ရှင်နားဆင်ပြောအခုလိုမျိုးတုံ့ပြန်စာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်စောင်းဝင်နေရေးခက်ခဲလာတာနဲ့များမျိုးပေါ်မှာအခုလိုမျိုးဒူးစရိုက်မှုတွေလည်းပေါ်လာခဲ့တာဖြစ်ပါတယ်တရားဥပဒေစိုးမိုးမှုမရှိတာရဲ့အပြရောက်လည်းဖြစ်ပါတယ်နော်နောက်ဆက်ပြီးရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးပါဦးမယ်ရှင်။ခန်းစားချက်ရင်ဖွင့်စာလေးရေးပြရစီပြလို့ရေးလာတဲ့သောရရှင်ကတော့အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေမှာသူကြုံတွေ့နေရတဲ့အခက်အခဲတွေကိုရင်ဖွင့်ပြောပြလာတာပါ
။ကျွန်တော်ကစစ်တပ်ကဗိုလ်ကြီးဟောင်းတယောက်ပါ။ဒီလိုပြောလို့လဲစစ်တပ်ထောက်ခံသူ၊ကျန်းဖို့ထောက်ခံသူ၊မဘာသာထောက်ခံသူ၊မျိုးချစ်အဖွဲ့ထောက်ခံသူ၊ယနေ့ခေတ်အခေါ်ဒလန်ပြူစောထီသွေးတောက်လုံးဝလုံးဝမဟုတ်ပါဘူး။NLD ပါတီဝင်မဟုတ်ပေမဲ့အမေစုကလေးစားချစ်ခင်လို့ NLD ထောက်ခံသူဖြစ်တယ်လို့2015-2020ရွေးကောက်ပွဲတွေမှာလည်း NLD ရဲ့ကြီးအဖွဲ့မှအကူအညီပေးခဲ့သူပါစစ်တပ်ကအနာသိန်းတော်လဲရက်ွက်ထဲမှာရှေ့ဆုံးကနေမိသားစုလိုက်ဆနပြဝဲတွေမှာပါဝင်ခဲ့သူပါဆနပြပြည်သူတွေကျောင်းသူကျောင်းသားတွေကိုကူညီခဲ့ပါတယ်ကျွန်တော်သတိဆိုရင်လဲအနာသိန်းနဲ့နှစ်ကနေဒုတိယနှစ်ကျောင်းသူအနေနဲ့ကျောင်းဆက်မတက်တော့ပါဘူးပြောချင်တာကဒီလိုပါစစ်တပ်အနာသိန်းလိုက်လို့ပြည်သူတွေစီးပွားပြက်ဒုက္ခအကြီးကျယ်ရောက်နေရတဲ့အထက်မှာကျွန်တော်တို့မိသားစုဟာလည်းစီးပွားပြက်တဲ့အပြင်ကိုဗစ်ရောဂါမိသားစုလိုက်ဖြစ်ကြလို့ဒုက္ခအကြီးအကျယ်ရောက်ခဲ့ရပါတယ်။ဒါကြောင့်မလို့ကျွန်တော်ရဲ့တမီးကိုပုဂ္ဂလိကကုမ္ပဏီကိုပိုင်လုပ်ငန်းတွေကိုလှုပ်ရှားလာတင်တဲ့အခါမှာဘယ်ကုမ္ပဏီပုဂ္ဂလိကလုပ်ငန်းကမှလက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့မှတ်ပုံတင်အလုပ်ကိမ်းမှာစစ်မှုထမ်းဖြစ်တာရဲ့မိသားစုတကောင်စီမှာလည်းစစ်မှုထမ်းဖြစ်နေတော့ဘယ်လောက်ကမှလက်မခံတာပါ။ကျွန်တော်ရဲ့မှတ်ပုံတင်ဟာဆိုလို့ရှိရင် 1985 စစ်တပ်ထဲရှိစဉ်လုပ်ပေးထားတာဖြစ်တယ်လို့တကောင်စီကလည်း2000ခုနှစ်ကမိသားစုစကောင်စီရင်ထဲမှာတက်နေလာဝကကနေပြောင်းလိုက်တော့စစ်မှုထမ်းစုပြီးတော့ဖြစ်နေပါတယ်။ဒီလိုဖြစ်တွေပေါင်းတော့အခုဆိုလို့ရှိရင်ကျွန်တော်တမီးခင်ဗျာကြောင်းမတက်အလုံးမရပြီးတော့အခြားတင်တန်းတွေလည်းငွေမတက်နိုင်လို့မထားနိုင်ကျွန်တော်တမီးသားစုလုံးစာဝန်တွေရေးကြောင်းမရေးအတွက်စိုးရိမ်ရမှတ်ကိုရောက်နေရတယ်ဆိုတာကို VOE ကနေပြီးတော့ရင်ဖွင့်ကြပါတယ်ဗျာ
။ဒါကတော့တချင်ကစစ်မှုထမ်းတယောက်ဖြစ်ခဲ့ပါတယ်ဆိုတဲ့သူတယောက်ရဲ့အခုလက်ရှိကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်ရှင်။ရင်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစောင်ကတော့ကိုကျော်ကြီးစီကဖြစ်ပါလေ
။လက်ရှိစစ်တပ်အနေနဲ့အဝေးပြေးကာလမကြီးတွေပေါ်မှာငွေကြေးမတရားကောက်ခံတာတွေကိုဘယ်လိုအရေးယူပါသလဲမေးပေးပါ။အနေနဲ့အရရက်ကလုံညုံရေးဂိတ်မှန်သမျှသူတို့ပါဇက်သေးပြောတဲ့ငွေကိုရင်မောင်းတွေကချက်ချင်းမပေးရင်ကားသမားတွေဆဲခံရပါတယ်။ရန်ကုန်အဝင်3လမ်းနေပြည်တော်ရင်းနှီးတက္ကသိုလ်ညောင်လွန့်စကိုင်းတရာမန္တလေးဘက်ကအတက် နှာပေါက်အကျော်ညောင်မင်းအောက်မှာ BNB တစ်စိပ်ပါစစ်သားတွေကကချင်ပြည်နယ်နန်းစီအောင်စစ်စီရေးဂိတ်22မိုင်စစ်စီရေးဂိတ်ရေးရရင်တော့ဗျာကိုမေတော်မထင်ပါဘူးဒီလိုကားသမားပြည်သူတွေကိုရန်ကားတောင်းရန်နေတာတွေကိုတိုင်ကြားလို့ရရင်တိုင်ကြားရမယ့်ဖုန်းနံပါတ်တွေပြည်သူတွေအတွက်ပေါ်ပြပေးဖို့တောင်းဆိုချင်ပါတယ်ခင်ဗျာ
သွားရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အလုံးတွေပုံမကောင်းမှုအစဉ်ပြေတဲ့တဲ့တဲ့ပတ်ရရှိပါစေလို့လည်းဆန္ဒပြုမိပါတယ်เนาะ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါ යි ။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့ဒီနေ့လာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ24 40 51လိုင်းလံမီတာ190တို့ကနေမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။အခုကတော့သတင်းပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့သတင်းတွေတဲ့ကသုတအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်မှာတော့ကမ္ဘာပေါ်ကနိုင်ငံတွေထဲမှာဘယ်နိုင်ငံတွေကနိုင်ငံသားတွေဟာအပျော်ရွှင်ဆုံးလဲဘယ်နိုင်ငံမှာနေထိုင်သူတွေကတော့ပျော်ရွှင်မှုမရှိကြဆုံးလဲဆိုတာကိုကုလသမဂ္ဂကနှစ်စဉ်သုတေသနပြုကြတာမှာ2022ခုနှစ်အတွက်အချက်လက်အစဉ်ခန်းစာမှာပါတဲ့နိုင်ငံတွေအကြောင်းကိုပြောပြပေးထားပါတယ်မညွညွလွင်ပါရှင်
ပိုင်းတွင်တွင်ကမ္ဘာကြီးမှာကမ္ဘာကယောဂါအမျိုးမျိုးအခြေအနေတွေစစ်မဲ့ဖြစ်ပွားမှုတွေအစားအစာခေါင်းပါမှုတွေသဘာဝဘေးအန္တရာယ်တွေကြုံတွေ့နေကြရတာကြောင့်နိုင်ငံတိုင်းလူလူကလူသားတိုင်းကတော့စိတ်ပျော်ရွှင်မှုတွေအနည်းနဲ့အများကျော်ပါခဲ့ကြပါတယ်။ကမ္ဘာပေါ်ကနိုင်ငံတွေထဲမှာဘယ်နိုင်ငံတွေကနိုင်ငံသားတွေဟာအပျော်ရွှင်ဆုံးလဲ။ဘယ်နိုင်ငံမှာနေထိုင်သူတွေကတော့ပျော်ရွှင်မှုမရှိဆုံးလဲဆိုတာကိုကုလသမဂ္ဂကနှစ်စဉ်သုတေသနပြုရမှာ2022ခုနှစ်အတွက်အချက်လက်အစဉ်ခန်းစာထွက်ပေါ်ခဲ့ပါတယ်။ဒီချက်လက်တွေအရတော့ကမ္ဘာနိုင်ငံပေါင်း136နိုင်ငံကိုလေလာဆန်းစစ်စစ်တမ်းကောက်ယူမှုတွေအရက ကမ္ဘာပေါ်မှာပျော်ရွှင်စရာအကောင်းဆုံးနိုင်ငံကတော့ Scandinavian နိုင်ငံတစ်ခုဖြစ်တဲ့ဖင်လန်နိုင်ငံလို့ဆိုပါတယ်ဖင်လန်နိုင်ငံဟာကမ္ဘာမှာပျော်စရာအကောင်းဆုံးနိုင်ငံအဖြစ်ထိပ်ဆုံးမှရှိနေခဲ့တာ၅နှစ်တိုင်တိုင်ရှိခဲ့ပါပြီဥရောပတိုင်းမြောက်ဖက်မှာရှိတဲ့ဖင်လန်နိုင်ငံကလူဦးရေ၅သန်းခွဲကျော်လောက်ရှိပါတယ်။လက်ရှိမှာတော့ပြည်အောင်စုပါလီမန်သမ္မတနိုင်ငံစနစ်နဲ့အုပ်ချုပ်နေတဲ့ဖင်လန်နိုင်ငံဟာ1809ခုနှစ်တုန်းကရုရှားအင်ပါယာကနေလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ခဲ့တာပါ။ဖင်လန်နိုင်ငံဟာကမ္ဘာမှာလူမှုကုလရေးစနစ်အကောင်းဆုံးနိုင်ငံတစ်ခုဖြစ်တယ်လို့လည်းလေ့လာသူတွေကဆိုပါတယ်။ဖင်လန်နိုင်ငံအပြင်တခြားနိုင်ငံတွေဖြစ်တဲ့ဒိန်းမတ်၊ဆွစ်ဇာလန်၊အိုက်စ်လန်၊နယ်သာလန်Norway, Sweden, Luxembourg, New Zealand နဲ့ Austria နိုင်ငံတွေကလည်းကမ္ဘာမှာအပျော်ရွှင်ဆုံးနိုင်ငံတွေစီးရဲထိပ်ဆုံးမှရှိနေတဲ့10နိုင်ငံဖြစ်ပါတယ်နိုင်ငံတကာမှာစီးပွားရေးနိုင်ငံရေးကျန်းမာရေးကမ္ဘာဝဘေးအန္တရာယ်စတဲ့အခက်အခဲအကျတ်တဲတွေကြားမှာစိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာပါပျော်ရွှင်မှုအနည်းဆုံးနဲ့နေထိုင်နေရတဲ့နိုင်ငံတွေကတော့ Afghanistan, Zimbabwe,Rwanda, Botswana, Lesotho, Malawi, Haiti, Tanzania, Yemen, Burundi နိုင်ငံတွေလို့ဖော်ပြထားပါတယ်။အရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့ပျော်ရွှင်မှုအနည်းဆုံးနိုင်ငံကိုမြန်မာနိုင်ငံလို့ဖော်ပြထားပါတယ
်။မညညလွင်သတင်းဖတ်ဆင်တိုင်းစီစဉ်တင်ဆက်နေတဲ့သတင်းတွေကသုတဖတ်ဆင်ကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ပြပေးပါမယ်။ဒိန်းမတ်နိုင်ငံကလေဂိုကုမ္ပဏီကအနှစ်90ပြည့်မွေးနေ့အတွက်လေဂိုဒုံးအနေနဲ့မွေးနေ့ကိန်းမုံကြီးတစ်လုံးဖန်တီးပါတယ်။အမေရိကန်အယုတ်ကုမ္ပဏီတစ်ခုကယူကရိန်းသမ္မတဇလန်စကီရဲ့ပုံတူအယုတ်တွေရောင်းပြီးရန်ပုံငွေရှာတာမှာအမေရိကန်ဒေါ်လာ1,200ကျော်ရောင်းခဲ့ရပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင
်။ဒိန်းမတ်နိုင်ငံကလေဂိုကုမ္ပဏီကအနှစ်90ပြည့်မွေးနေ့အတွက်လေဂိုတုံးတွေနဲ့မွေးနေ့ကိန်းမုံကြီးတစ်လုံးကိုဖန်တီးလိုက်ပါတယ်။လေဂိုတုံး 9,400 ကျော်တုံးထားပြီးအလွှာ9လွှာထပ်ဆင့်ပြီးတော့ပြုလုပ်ထားတာပါ။အနှစ်90ပြည့်မွေးနေ့ဖြစ်တာကြောင့်လည်းအလွှာ9လွှာကိုဖန်တီးခဲ့တာပါ။ဒီကိန်းမုံကြီးဟာအလေးချိန် 200 ကီလိုဂရမ်ကျော်လေးပြီးတော့ကုမ္ပဏီရုံးချုပ်လေဂိုဟောက်စ်မှာမှန်ပေါင်းသွင်းပြသထားပါတယ်။ကိန်းမုံကြီးကိုလက်ပတ်နိုင်အောင်ဖန်တီးထားပြီးတော့အပေါ်ကရုပ်တွေကိုလည်းလှုပ်ရှားနိုင်အောင်လုပ်ထားပါတယ်။လေဂိုကုမ္ပဏီကိုအိုလီခတ်ခရစ်ရှင်ဆန်နဲ့မြေဖြစ်သူခေဂျာခတ်ခရစ်ရှင်ဆန်တို့ကဒီ1932ခုနှစ်မှာတည်ထောင်ခဲ့ကြတာဖြစ်ပြီးတော့အခုလက်ရှိသုံးနေတဲ့လေဂိုတုံးပုံစံတွေကိုတော့1958ခုနှစ်ကစတင်ထုတ်လုပ်ခဲ့တာပါတနည်းကိုလေဂိုကုမ္ပဏီကလေဂိုတုံးဘီလီယံ100ထုတ်လုပ်နေတာဖြစ်ပြီးကမ္ဘာတစ်ဝှမ်းဝန်ထမ်းပေါင်း2,400ခန့်ထားပါတယ်လေဂိုကုမ္ပဏီရဲ့မွေးနေ့ကိုတော့ကမ္ဘာနဲ့ငါသူဆိုင်ခွဲတွေမှာလည်းပွဲတွေကျင်းပဆင်နွှဲကြပါတယ်ရှင်
အမေရိကန်အယုတ်ကုမ္ပဏီတစ်ခုကယူကရိန်းသမ္မတဇလန်စကီရဲ့ပုံတူအယုတ်ကလေးတွေရောင်းပြီးရန်ပုံငွေရှာတာအမေရိကန်ဒေါ်လာ1,200ကျော်ကိုရောင်းခဲ့ရပါတယ်။နယူးယောက်မြို့ဘရုတ်ကလင်းအရက်က FCTRY ဆိုတဲ့ကုမ္ပဏီက Kickstarter ရန်ပုံငွေရှာတဲ့ website မှာရောင်းချခဲ့တာဖြစ်ပြီးတော့နှစ်ပတ်အတွင်းဒေါ်လာ1,200ကျော်ကိုရောင်းခဲ့ရတာပါ။အယုတ်တရုတ်ရောင်းရတိုင်းအမေရိကန်ဒေါ်လာယူကရိန်းနိုင်ငံအတွက်လှူဒါန်းတာပါ။ဒီအယုတ်ဟာအမြင့်6လက်မှရှိပြီးတော့ Seattle မြို့ကအမှုပညာရှင်မိုက်လေဗစ်ကပုံသူဖန်တီးထားတာပါ The Unlikely Hero မထင်မှတ်ထားတဲ့သူရဲကောင်းလို့နာမည်ပေးထားတဲ့ဒီအယုတ်ကိုတရုတ်ပြည်မှာ plastic အယုတ်လေးတွေအဖြစ်အများအများထုတ်လုပ်မှာပါအသက်44နှစ်အရွယ်ယူကရိန်းသမ္မတဇလန်စကီဟာဟာသတရုတ်ဆောင်အဖြစ် TV ဇလန်တွဲမှာတရုတ်ဆောင်ခဲ့သူဖြစ်ပြီးတော့ယူကရိန်းအရှေ့ဘက်ခြမ်းကစစ်ပွဲနဲ့အကျဉ်ပြတ်ခြားဆားမှုတွေကိုဖြေရှင်းမယ်လို့ကတိပေးပြီးသမ္မတဖြစ်လာခဲ့သူပါရုရှားရဲ့ကျူးကျော်စစ်ကိုကြမ်းကြမ်းခံရင်ဆိုင်နေတာကြောင့်လဲကဘာတဝမ်းရေပန်းစားတဲ့ခေါင်းဆောင်တဦးဖြစ်လာပါတယ်ခင်ဗျာ
။ဒီတူနီယာနိုင်ငံမှာပြီးခဲ့တဲ့အပတ်ကရိုးရာရေကြိတ်ပြိုင်ပွဲကျင်းပပါတယ်။အယိုးရှိတဲ့ဒဇင်တွေနဲ့ရဲရတာဖြစ်ပြီးတော့မီတာတရာရှိတဲ့မြက်ခင်းထဲမှာလူယောက်90လောက်ဝင်ပြန်ခဲ့ကြတာပါ။ဒီပွဲမှာယူကရိန်းနိုင်ငံကဒုက္ခသည်တွေလည်းဝင်ပြန်ခဲ့ကြပြီးမြက်ခင်းထဲကမြက်တွေနဲ့ကွယ်နေတဲ့ငှက်တိုက်လို့အခက်ခဲတွေကိုရှောင်ရှားရတာမျိုးတွေလည်းပါဝင်ပါတယ်။အလင်းမြန်လှုပ်ရှားရတဲ့ကဘာကြီးမှာရိုးရအယိုးရှိတက်
ဒဇင်တွေတုံးရတာကြောင့်အချိန်လျော့သွားပြီးအေးအေးဆေးဆေးနေတိုင်းလုံခြုံကြတဲ့ဘဝနေနည်းကိုမြင့်တင်လိုတာဖြစ်တယ်လို့ဒီပွဲကိုစီစဉ်သူတွေကပြောပါရယ်အခုလိုရိုးရာနည်းနဲ့မျက်ရည်ကြာဟာဒီခေတ်မှာအသုံးပြုသူနေပါလာပြီးတော့အယိုးရှိတဲ့ဒဇင်ကိုလည်းကောင်းကောင်းအသုံးတက်သူကနေလာနေပါပြီဘေးကရက်ကြည့်သူတွေလည်းကိုယ်တိုင်ဝရိတ်ကြည့်လို့ရတယ်လို့အယိုးရှိတဲ့ဒဇင်ကိုတွေးကြည့်တာမျိုးလည်းလုပ်နိုင်ပါတယ်ဒီနှစ်မှာအနိုင်ရသွားတဲ့သူကတော့ Cosmos Organics ဆိုတဲ့သူဖြစ်ပြီးမီတာ30အရှိကို3မိနစ်54စက္ကန့်နဲ့အပြည့်ရိတ်သွားခဲ့ရပါရှင
်ချီလီနိုင်ငံမြောက်ပိုင်းကဒေးမီတပ်တူတွင်နာမှာစင့်ဟိုးလို့ခေါ်တဲ့မြေကျွန်းကျပြီးတွင်းကြီးတစ်ခုပေါ်လာတာကြောင့်စုံစမ်းစစ်ဆေးမှုတွေလုပ်နေပြီးတော့တာဝန်ရှိသူတွေကိုဒဏ်ကြေးပေးရုံနဲ့မကပဲပြင်းပြင်းထန်ထန်ပိတ်ဆို့ဒဏ်ခတ်မယ်လို့ချီလီတပ်တူတွင်ဝန်ကြီးကပြောပါတယ်။ဒီတွင်းကြီးဟာဇူလိုင်လကုန်ပိုင်းတုန်းကပေါ်လာခဲ့တာဖြစ်ပြီးတော့အကျယ်120ပေနီးပါးနဲ့ပေ600အနက်ရှိတာကြောင့်အောက်ခြေမှာရေတွေကိုမြင်နေရပါတယ်။အဲ့ဒီတွင်းပေနားမှာကနေဒါလူဒင်ကုမ္ပဏီကတွင်းတူးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပြီးတော့ဒီတွင်းကြီးပေါ်လာတာကြောင့်ကုမ္ပဏီရဲ့တပ်ထုတူးဖော်ရေးလုပ်ငန်းတွေကိုယာယီရပ်ဆိုင်းထားပါတယ်။ဒီတွင်းကြီးဘာကြောင့်ပေါ်လာတယ်လဲဆိုတာကိုတော့ချီလီအာနာပိုင်တွေကအသေးစိတ်မထုတ်ပြန်သေးပါဘူးကုမ္ပဏီဘက်ကတော့အစိုးရနဲ့အတူပူးပေါင်းပြီးဘာကြောင့်တွင်းကြီးဖြစ်ပေါ်လာရတယ်လဲဆိုတဲ့အကြောင်းရင်းကိုရှာဖွေနေတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငင်းချက်နဲ့မခင်ဖြူထွေးတို့တင်ပြခဲ့တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဥခင်မောင်စိုးမင်းကတလှည့်တင်ပြပေးမှာဖြစ်ပါတယ
်ဖန်စီခံရတဲ့ဒေါအောင်ဆန်းစုကြည်ပေါ်ရာဇဝတ်ကျောင်းအရာဆွဲဆိုထားတဲ့အမှုတော်တော်များများကိုဒီကနေ့ဩဂုတ်လ15ရက်တနင်္လာနေ့မှာမြန်မာစစ်ကောင်စီတရားရုံးကနေဆုံးဖြတ်ချက်ချဖို့စီစဉ်ထားတယ်လို့ Writers သတင်းမှာဖော်ပြထားပါတယ်သူ့အပေါ်ချမှတ်ထားတဲ့အမှုတစ်ခုချင်းစီအတွေ့ထောင်ဒဏ်15နှစ်သတ်မှတ်ထားပါတယ်ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးမီရှဲဘက်ချလက်ဟာတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပါပြီသူမရဲ့၄ရက်ကြာခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တသန်းဒီပါခိုးလုံရာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အဖွဲ့ကအာဏာပြန်လည်ရယူခဲ့ခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့ဒီကနေ့ဩဂုတ်လ15ရက်နေ့ကိုနိုင်ငံတော်အလိုက်ရဲ့အဖြစ်ကြေညာလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေထောက်ပံ့ထားတဲ့အာဖဂန်အစိုးရတပ်ဖွဲ့တွေရဲ့ခုခံတိုက်ခိုက်မှုမရှိသလောက်နဲ့တာလီဘန်တပ်ဖွဲ့တွေဟာနိုင်ငံအနှက်ကိုထိန်းချုပ်ခဲ့ရာမနစ်ဩဂုတ်လ15ရက်နေ့မှာတော့မြို့တော်ကာဘူးကိုသိမ်းယူနိုင်ခဲ့ပါတယ်။စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကနေတနင်္ဂနွေနေ့ကပထမအဆုံးအချိန်အနေနဲ့ကောက်ပဲသီးနှံတွေတင်ဆောင်လာတဲ့ကုလသမဂ္ဂတင်မောဟာအငတ်ဘေးအန္တရာယ်ရင်ဆိုင်နေရတဲ့အီသီယိုးပီးယားနိုင်ငံကိုတွားရောက်နေပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂ WFP ရဲ့ဒုတိယညွှန်ကြားရေးမှူးမာရီယန်နီဝတ်ကအခုလိုပြောပါတယ်။ငတ်မွနေတဲ့အီသီယိုးပီးယားပြည်သူတွေအတွေ့ဂျီဘူတီနိုင်ငံကနေတဆင့်ပေးဖို့ပို့ယူကရိန်းနိုင်ငံကအဲ့ဒီတင်မောဟာဂျုံမက်ထရစ်တန်းချိန်23,000တည်ဆောင်းလာပါတယ်လို့ပြောပါတယ်ဂျေရုဆလင်မြို့တော်အနီးရှိဘတ်စကာတစီကိုတနင်္ဂနွေနေ့မနက်အစောပိုင်းကပါလက်စတိုင်းတပ်နှက်သမားကပစ်ခတ်ခဲ့ရာအစ္စရေးရှေ့ဦးတန်းရရှိခဲ့တယ်လို့အစ္စရေးရဲတပ်ဖွဲ့နဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်အဲ့ဒီထဲကနှစ်ဦးကစိုးရင်ရတဲ့အခြေအနေမှာရှိပါတယ်ဂျေရုဆလင်မြို့တော်ဟောင်းနိုင်ငံရဲ့အပြင်ဘက်ဇီယွန်တောင်ကုန်းမှာဒေးဗစ်ဘုရင်ရဲ့တင်းကြိုင်းကူအနီးကားရထားရမှာအဲ့ဒီဘတ်စကာရန်နာစဉ်ပစ်ကတ်မှုဖြစ်ပွားခဲ့တာပါခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုဥက္ကမအဆုံးမြပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့လေကျမတို့ wine.2 wine.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမ thank you type ပါ
This program has come to you from the Voice of America, Washington.